ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာဇန်နဝါရီလ20ရက်နေ့မှာကျင်းသစ္စာကျင်းဇူးဝဲကျင်းပတော့မှာဖြစ်တဲ့အတွက်မြို့တော်ဝါရှင်တန် DC မှာလုံခြုံရေးအတွက်ကြိုတင်ပြင်ဆင်မှုတွေကိုအပြည့်အစုံလှုပ်ဆောင်နေပြီဖြစ်ပါတယ်။58ကျင်းရှိလာပြီဖြစ်တဲ့အမေရိကန်သမ္မတတို့ရဲ့ကျင်းသစ္စာကျင်းဇူးဝဲတွေမှာမတူကွဲပြားတဲ့အခြေအနေတွေဘလို့ရှိခဲ့တယ်လဲဆိုတာကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါရရှင်
။နှစ်ပေါင်း100ကျော်တည်ရှိခဲ့တဲ့အမေရိကန်သမိုင်းတစ်လျှောက်ပထမဆုံးသမ္မတအဖြစ် 1989 ခုနှစ်မှာဂျော့ချ်ဝါရှင်တန်ကျန်းသစ်စာကျင်းဆိုတဲ့အချိန်ကစလို့တောက်ကြနေ့မှာ45ဦးမြောက်သမ္မတအဖြစ်ကျန်းသစ်စာကျင်းဆိုတော့မဲ့ဒေါ်နယ်ထရမ့်အထိအာဏာလွှဲပြောင်းမှုတွေကိုအဆင်ပြေချောမွေ့စွာတောက်လျှောက်ကျင်းပနိုင်ခဲ့တာဖြစ်ပါတယ်။ခေတ်ကာလတွေပြောင်းလဲလာတဲ့အမျှသမ္မတတဲ့ကျန်းသစ်စာကျင်းဆိုပွဲဟာလည်းပြောင်းလဲလာခဲ့တာဖြစ်ပါတယ်။နယူးယောက်မြို့မှာဂျော့ချ်ဝါရှင်တန်သမ္မတအဖြစ်ကျန်းသစ်စာကျင်းဆိုတော့ကမြင်းရထားစီးချီတက်ခဲ့ပေမဲ့အခုခေတ်မှာတော့သမ္မတဟာခင်မီတိုးတက်တဲ့မော်တော်ယာဉ်ကိုစီးတဲ့အခြေအနေဖြစ်လာခဲ့ပါပြီ။သမရကျန်းသစ္စာကျင်းဆိုခြင်းဟာလည်းမူလကမတ်လမှာကျင်းပခဲ့ရကနေအခုဆိုရင်ဇန်နဝါရီလ20ရက်နေ့ကိုပြောင်းလဲလာခဲ့တာဖြစ်ပါတယ်။ကျန်းသစ္စာကျင်းဆိုတဲ့လွတ်တော်အဆောက်အဦးကနေအင်ဂျူရော800ကိုပန်ဆာဗေးနီးယားအဗန်နီယူလမ်းမကြီးတစ်လျှောက်ခြိတက်လာတဲ့သမရဒုသမရနဲ့မိသားစုဝင်တွေကိုလမ်းဘေးတစ်ချက်တစ်ချက်မှာရှိနေကြတဲ့ထောက်ခံအားပေးသူအများအပြားကိုသမရစီးတဲ့ကားတွေကနေသာနှုတ်ဆက်ခဲ့ကြပေမဲ့လည်း1989ခုနှစ်မှာသမရဂျီမီကာတာကျန်းသစ်စာကျင်းဆိုတော့ကသမရနဲ့သမရကတော်တို့ကကားတွေကထွက်ပြီးခြိတက်တဲ့လမ်းတစ်လျှောက်လုံးခြေလင်းစင်းလမ်းလျှောက်ခဲ့တဲ့အတွက်ပြည်သက်တွေပါအာအာတင်ခဲ့ရတယ်လို့ဆိုပါတယ်ကျန်းသစ်စာကျင်းဆိုပွဲအပြီး31ရက်သာသမရအဖြစ်တာဝန်ထမ်းဆောင်ခဲ့ရတဲ့သမရလည်းရှိခဲ့ပူပါတယ်အမေရိကန်နိုင်ငံရဲ့ကိုဦးမြောက်သမရအဖြစ်1842ခုနှစ်မှာရွေးကောက်တင်မြှောက်ခံရတဲ့သမရဝီလျံဟန်နရီဟယ်ရီဆန်စီနီယာဟာကျန်းသစ္စာကျင်းဆိုပွဲတမိုင်းတစ်လျှောက်အရှိဆုံးမိန့်ခွန်းကိုပြောကြားခဲ့သူဖြစ်သလိုမိုးရွာပြီးချမ်းအေးနေတဲ့အချိန်မှာအပေါ်အနှွေးတယ်မပါဘဲကျန်းသစ္စာကျင်းဆိုပွဲတစ်ခုလုံးတက်ခဲ့တဲ့အတွက်နမိုနီးယားဖြစ်ပြီး31ရက်အကြာမှာကွယ်လွန်သွားခဲ့တာပါအရင်ခေတ်ကျန်းသစ္စာကျင်းဆိုပွဲတွေမှာတော့တမရကိုလူလူအနေနဲ့လမ်းမေးကနေအတားအဆီးမရှိလွတ်လပ်စွာကြီးရှုအားပေးခွင့်ရှိခဲ့ပေမဲ့နောက်ပိုင်းမှာအတားအဆီးတွေလုံခြုံရေးတွေကိုတဖြည်းဖြည်းတိုးမြင့်လာခဲ့တာမှာအခုတမရဒေါ်နယ်ထရမ့်လက်ထက်မှာတော့လူ200လောက်ရှိတဲ့တန်စကားအမြင့်ကြီးတွေကိုကားရတဲ့အထီးဖြစ်လာတာပါလုံခြုံရေးတွေတိုးမြင့်ချထားတာဟာအကြမ်းဖက်မှုအန္တရာယ်အတွက်စိုးရင်ရတဲ့အတွက်လို့ပြောစရာရှိပေမဲ့လည်းအခုတရင်ရွေးကောက်တင်မြှောက်ခံလိုက်ရတဲ့ဒေါ်နယ်ထရမ့်ဟာအမေရိကန်သမိုင်းမှာထောက်ခံသူအ ਨੇ ဆုံးရခဲ့တဲ့သမ္မတဖြစ်ပါတယ်ဒါကြောင့်လည်းသူ့ကိုမကြိုက်တဲ့သူတွေများပြီးဆန္ဒပြကြမဲ့သူအများအပြားရှိနေတာကြောင့်အခုတရင်ကျင်းပမဲ့ကျန်းသစ်စာကျင်းဆိုပွဲအတွက်လုံခြုံရေးတွေကိုတင်းကျပ်စွာချထားတာဖြစ်ပါတယ်ဝါရှင်တန် DC မြို့အပြင်မယ်ရီလန်းပြည်နယ်မှာနေထိုင်တဲ့ဦးထွန်းအောင်ကတော့သူတွေ့ကြုံခဲ့ရတဲ့သမရကျန်းသစ္စာကျင်းဆိုပွဲနဲ့မတူညီတဲ့သမရတွေရဲ့အခြေအနေကိုအခုလိုရှင်းပြပါတယ်
။မမရရရှိရကတော့ဟိုသူတို့ဟိုအစင်လာတိုင်းလောက်တာကဟိုစီစီကားကားနဲ့ဟိုနင်းပါလေဟိုကန့်ကွက်တာတွေပါဒီဟိုမရှိဘူး။ကျွန်တော်ဒီမှာသမရနစ်ဆင်ဒီနှစ်ကနေအခုဒေါ်နယ်ထရမ့်အရွေးခံရတဲ့အချိန်ပေါ့လေ။အဲ့ဒီမှာဆိုလို့ရှိရင်ယာတူအနင်းပွဲခန္ဓာကဆိုလို့ရှိပြည်ပြည်လည်လည်နဲ့ရှိတယ်ဟိုကန့်ကွက်တာမတွေ့ရဘူးအခုကဒေါ်နယ်ထရမ့်ကိစ္စမှာကအဲကန့်ကွက်တာအရှိနောက်ပြီးတော့ဒီအခန္ဓာမတက်မဲ့အမတ်တွေတဲကလေအဲ့ဒါရှိတယ်အဲ့ဒါထူးထူးခြားခြားရှိတယ်ဒီနောက်ပြီးတော့ဒီတို့ခြိတက်ပွဲတွေမှာလေဒီဝါရှင်တန် DC ကတချို့အဖွဲ့တွေကမပါဘူးနောက်ပြီးတော့ဒီချော်ဂျီကမ်းမှာဒီနာမည်ကြီးအဆိုကျော်တွေလေအဲသူတို့ကမပါကြဘူးအဲ့ဒါကတော့ဟိုထူးခြားတယ်ဒီဟိုနစ်ဆင်ဆိုလို့ရှိရင်သူကဘာလဲဟိုပေါ်ပူလာမဖြစ်ပေမဲ့လေသူ့ခန္ဓာကတော့ဖြည်းဖြည်းကားကရှိတယ
်ဦးထွန်းအောင်ဟာသမရရစ်ချတ်နစ်ဆင်လက်ထက်ကစလို့မယ်ရီလန်းပြည်နယ်မှာ43နှစ်ကြာနေထိုင်ခဲ့သူဖြစ်ပါတယ်သမရဖြစ်ပြီးကြုံတွေ့ရင်ဆိုင်ရတဲ့နိုင်ငံရေးအခြေအနေတွေအရရွေးကောက်ခံရပြီးကျန်းသစ္စာကျင်းဆိုတဲ့အချိန်မှာမျောလင့်ထားတဲ့အခြေအနေနဲ့မတူညီတဲ့ပုံစံမျိုးပြောင်းလဲသွားခဲ့တဲ့သမရတွေလည်းအများအပြားရှိခဲ့ဘူးတယ်လို့ဗာဂျီးနီးယားပြည်နယ်မှာနေထိုင်တဲ့ဥတ္တမောင်တော်ကပြောပါတယ
်ဒီကတော့ဟိုနေမှာကျွန်တော်တို့မပြောင်းလဲမဲနဲ့တောင်းခဲ့တဲ့သမရတွေလည်းအများကြီးရှိပါတယ်ထည့်အသိအထင်မကြီးဘူးပေါ်ရဆားတော့အထူးရှင်ဟို President Clinton ဆိုတဲ့တက္ကသိုလ်သူ Arkansas ဆိုတဲ့တော်ပြည်နယ်လေးက Governor ဆိုတော့သိပြီးတော့သူ့မျိုးလေးချက်မထားဘူးဒါပေမဲ့သူခင်မှာတော့စီပွားရေးကတော့ကောင်းပါတယ်အဲ့တော့မထင်တဲ့ဟာတွေကအဲ့လိုဖြစ်လာတတ်ပါတယ
်ဦးတမောင်တော်ဟာဝါရှင်တန် DC မြို့အနီးဝန်းကျင်မှာ38နှစ်ကြာနေထိုင်ခဲ့သူဖြစ်ပြီးသမရ89ကိုကြုံတွေ့ခဲ့ဘူးသူလည်းဖြစ်ပါတယ်ခင်ဗျ